ခိုင်တိုင်းကလေးမြို့မှာတော့ဆီယနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေကိုလုပ်ခဲ့ရမှာဒီကနေ့မှာတော့အချမ်းဖက်ဖြိုခွဲခဲ့ပြီးတေးစီနိုင်တဲ့တနက်တွေနဲ့ပစ်ခတ်တာကြောင့်လူနှုတ်ဦးဟာဒဏ်ရာပြင်းထန်စွာရရှိပြီးခွဲစိတ်ကုသမှုခံယူနေရဆဲဖြစ်ကြောင်းဆန္ဒပြပွဲကိုဦးစားသူတို့ဖြစ်တဲ့တက္ကသတက္ကသိုလ်ကျောင်းသားများသမဂ္ဂဩဂထကိုဝေနိုင်ဦးကအခုလိုပြောပြပါတယ
်အခုလက်ရှိမှာတော့သုံးတာတော့မဟုတ်သူတို့ရတဲ့အခြေအနေပေါ့နော် operation တော့လုပ်ထားတယ်ပေါ့ဟိုသူတို့ရတဲ့သူကတော့နှစ်ယောက်ရှိတယ်ပေါ့နော
်
သူကဘိုက်ကိုစီစံတိတိအတွက်ကြောင့်မဟုတ်ဒီ Brian City မှာ operation လုပ်နေတယ်ဗျာဟုတ်ကဲ့တယောက်ကဘိုက်မှာမှန်တယောက်ကဒီဘက်နဲ့ဒီတိုင်းကြမှာပေါ့နော
်အဲ့
တော့မှန်လားဟုတ်တယ်ဗျာတကယ့်စီစံဆင်းနေဖြစ်တာပါဗျာဟုတ်ကဲ့ဟုတ
်ဒဏ်ရာပြင်းထန်စွာရထားတဲ့လူနာကိုတော့နီးစပ်ရာဆေးကမ်းမှာယာယီပို့ထားချိန်စစ်တပ်ကလာရောက်ခေါ်ဆောင်ဖို့ကြိုးစားတာတွေလည်းရှိတယ်လို့လည်းကျောင်းသားတွေကဆိုပါတယ်ဆန္ဒပြသူတွေဟာအရင်နေ့တွေတုန်းကလည်းငင်းငင်းချမ်းချမ်းဆန္ဒပြနေကြတာဖြစ်ပြီးရဲရဲဘုံတွေနဲ့ဖြိုခွင်းတာတွေရှိပေမဲ့ဒီကနေ့မှာတော့ပြစ်ခတ်ပြီးအကြမ်းဖက်ဖြိုခွင်းတာတွေကိုလုလာတယ်လို့လည်းတပိတ်စစ်ကြောင်းမှာပါဝင်တဲ့တက်ကြွလှုပ်ရှားသူဒေသခံအမျိုးသမီးတဦးကပြောပြပါတယ
်လူသူကဆန္ဒပြတယ်ဆိုတာငင်းချမ်းစွာပဲဆန္ဒပြတယ်ပေါ့နော်ကျွန်တော်တို့ပြည်သူမှာပါလက်နဲ့မှမပါဘူးပေါ့နော်ကျမတို့ကဒီငင်းချမ်းစွာပဲကိုလိုချင်တဲ့ပန်းနိုင်ကိုရောက်ဖို့တော့ပဲတွားကြတယ်ပေါ့နော်ကျမတို့ဒီမှာအကျန့်ဖတ်ဖို့လည်းရည်ရွယ်ချက်မရှိဘူးပေါ့နော်ဒါမဲ့ရဲတွေဘက်ကနေပြီးတော့ကျမတို့တပိတ်စစ်ကြောင်းလာတဲ့ချိန်မှာတားတယ်ပေါ့နော်တားပြီးတော့မှသူကစပြီးတော့မှနေရီဘုံတွေခွဲတယ်အတန်ဒီဘုံတွေခွဲတယ်ပြီးလို့ရှိရင်ယူနေလဲသူတို့ဖြုတ်ခွင်းတယ်ပေါ့နော်ဖြုတ်ခွင်းတဲ့ချိန်မှာအနေငယ်တော့နောက်ဆုတ်ခဲ့တယ်ပေါ့နော်အနေငယ်နောက်ဆုတ်တဲ့အချိန်မှာသူတို့ကရဲအချုပ်ကားတွေနဲ့ရဲတွေနဲ့အရှိ့ကိုထက်တက်လာပြီးတော့မှလူတွေစပြီးတော့ရိုက်တာမျိုးတွေဖြစ်လာခဲ့တယ်ပေါ့နော်အဲ့လိုမျိုးဖြစ်လာတဲ့အချိန်မှာဒီလူတို့ကလည်းပြန်ပြီးတိုင်းတချို့နဲ့ပြန်ကာထားပါတော့ပြန်ကာပြီးတော့မှအဲ့ဒီအချိန်မှာသူတို့စပြီးတော့မှဒုရင်းဆန်ခတ်ဖြစ်ပြီးတော့မှဒီလိုမျိုးပြစ်ခတ်မှုတွေဖြစ်သွားတာပါတော့အဓိကတော့ရဲတွေကအရှိမှနေရာယူပြီးတော့မှစစ်တပ်ကတော့ပြစ်တယ်လို့ယူဆရတယ်ပေါ့နော်ကျမတို့လူတွေကလည်းအရန်ရှုံနေတော့လေအထိမှတော့ကျမတို့ဒီ16ဦးဒဏ်ရာရတယ်ပေါ့နော်စိုးရင်ရတဲ့လူကတော့2ဦးရှိမယ
်ကလေးမျိုးမှာတော့တနက်တွေနဲ့အချမ်းဖက်ဖြိုခွင်းတာဟာတလအတွင်ပထမဦးဆုံးဖြစ်ပြီးဆန္ဒပြသူတွေဟာထိတ်တိတ်မတွေ့ပဲရှောင်နေကြပေမဲ့မြို့လေကောင်မှစုံကြပြီးပြစ်ခတ်မှုတွေဖြစ်ပွားခဲ့တာလို့လဲကလေးမျိုးကန်တူကပြောပြပါဗျ
။ပထမပိုင်းကတော့သူကဟွာရှောင်ကြလူလူတွေကရှောင်ကြတယ်။ရှောင်တော့လမ်းလမ်းကြောင်းတွေသွားကြပါဘောနော်။အားဖြင့်နောက်ကြတော့ဟွာလမ်းဆောင်ကလေးကဆုံးကြအဲ့လမ်းဆောင်တစ်ခုပဲရှိရအောင်။လမ်းဆောင်မိပွားကအဲ့မှာဆုံးကြတော့အဲ့မှာတောင်းဆုပြီးတော့ဟိုသူဘက်ကဒီနာလုံးမြောက်လူတို့ကလည်းဟိုကာထတာကာရင်နဲ့ကာပြီးတော့လေကလေးမျိုးလမ်းဆောင်အဲ့တနေရာပဲရှိတာ
ဟုတ်ကဲ့
တော့မြို့လေကောင်တော့ဖြစ်နေတာလေအဲ့မှာပဲစုရရှိရော
မြန်မာနိုင်ငံမှာစစ်အုပ်ချုပ်ရေးကောင်စီတက်လာပြီးကတည်းကဆန္ဒပြမှုတွေစက်တိုက်ဖြစ်နေရမှာစကိုင်းတိုင်းကလေးမျိုးမှာလည်းလူငယ်ចောင်းသားတွေဒေသခံတွေကနေ့စဉ်နှီးပါကန့်ကွက်ဆန္ဒပြနေကြတာဖြစ်ပါတယ်ရှင်